ိုင်းနိုင်ငံသားတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမဒလုံးကိုလူအရေးအတွက်များနေနေများများများထိုးပေးနိုင်ဖို့ကာကွယ်ဆေးထပ်ရခြင်းနဲ့လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်၎င်းမျိုးတော်မှာယောဂဘုကုသသူအရေးအတွက်စံချိန်တင်တိုးလာခြင်းမှာပဲဝန်ကြီးချုပ်ပရယုတ်ချန်တို့ချာကအခုလိုပြောလိုက်တာပါ၎င်းမျိုးတော်မှာကိုဗစ်ကာကွယ်ရေးချမှတ်ထားတဲ့ကန့်သတ်ချက်တွေကိုမေလ18ရက်နေ့အထိတည်တန်းတိုးလိုက်တယ်လို့၎င်းမျိုးတော်အုပ်ချုပ်ရေးအဖွဲ့ကတောက်ကြညမှာကြေညာပါတယ်အဲဒီကန့်သတ်ချက်တွေဟာမူလကဒီသတင်းဘက်ကမှတည်တန်းကုန်ဆုံးမှာဖြစ်ပါတယ်စားတောက်ဆိုင်တွေအနေနဲ့ပါဆယ်ပဲရောင်းရမှာဖြစ်တယ်လို့ဘာရီလေးကျင်ကန်းလုပ်တဲ့ခမ်းမာရီအာကစားယုံတွေနဲ့လက်ဝတ်ယုံတွေအပါအဝင်နေရာဌာန35မျိုးကိုပိတ်ထားရမှာဖြစ်ပြီးတခြားစီးပွားရေးလုပ်ငန်းတွေအတွက်ဖွင့်တဲ့အချိန်ကိုကန့်သတ်ထားပါတယ်။ဘန်ကောက်မြို့တော်မှာကိုဗစ်ကူးစက်သူအရေအတွက်ဟာဒီလအစောပိုင်းကတည်းကနေ့စဉ်900ကျော်ဒေါ်လာနေပြီးရော့ကြမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ထိုင်းဆိုရရဲ့ COVID-19 အခြေအနေဆိုင်ရာဌာနပြောခွင့်ရထာဝီစစ်ဗီဇန်နီယိုတင်ကပြောပါတယ်။ဒီကနေ့ဆိုရင်ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်သူ2419ယောက်ထပ်တိုးတယ်လို့သေဆုံးသူ28ယောက်ထပ်တိုးပါတယ်။ထိုင်းနိုင်ငံလူဦးရေရဲ့200ခန့်လုံးကျော်ပဲ COVID ရောဂါကာကွယ်ဆေးထိုးရသေးပြီးလူများပြားကိုဆေးထိုးပေးမယ့်အစီအစဉ်ကနောက်လအထိစနိုင်ဦးမှာမဟုတ်သေးပါဘူး။အရွယ်ရောက်ပြီးသားလူဦးရေတန်ပေါင်း60လောက်ရှိတဲ့ထိုင်းနိုင်ငံမှာလူတိုင်းကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ဖို့ဆေးအရည်အတွက်တန်120ထက်မနည်းလိုအပ်ပြီးနိုင်ငံသားအလို့သမားတွေအတွက်လည်းထည့်စင်စားရမယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။